ကြည့်လို့ရှင်ဆရာတော်ရှင်သူမြတ်တီပြန်ယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကတိ1383ခုနှစ်တပူတွဲလာဇန်14ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ14ရက်တနင်္လာနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောမိဘများအားအမှုထား၍ဥသက်လင်းဒေါတိတင်တင်မိသားစုမိဘများအားအမှုထား၍တငယ်ချင်းများဖြစ်ကြသောမောင်ညံလင်းထံမောင်ကောင်းတန်းအောင်မျိုးမောင်ကျော်ထွန်းလင်းမောင်အောင်စင်ဖြိုးမမလာမင်းသက်မနွေနွေသက်စုမနန်းရွှေမြတ်နုမနန်းတဲတဲဖူမကေကေအောင်မြင်းတငယ်ချင်းတစုတနုဖြူမြို့နေဦးဝင်းစွေဒေါ်ကျင်ထေးတမီမဖြူဖြူခိုင်ကိုဝေရန်လမင်းမရင်မြတ်မွန်မိသားစုတို့မှစုပေါင်းဆင်ရင်ပြင်ပပြုလုပ်အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်၏ကျေးဇူးတော်ရှင်ဘောမောက်ခကျောဆရာတော်ဘုရားကြီးမှတရားဒေသနာတော်များဟောကြားချင်းမြင့်ပေးသနာတော်မူပါယံဘုရားရည်တော်ခြေတော်ဆုံးဥခိုက်၍ယူသေးစွာရှောက်ထားအပ်ပါသည်ဘုရား
သာသနာတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်ဒုရလသန်14ရက်2022ခုနှစ်ဖေဖော်ဝါရီလ14ရက်တနင်္လာနေ့၌အွန်လိုင်းမှာဟောကြားအပ်သောမြတ်ဗုဒ္ဓရဲ့အနမတက်ကထေသနာအပိုင်းလေးတရားဒေသနာတော်နမတေကတိတနာအပိုင်း3တရားတိတနာတော်ဒီကနေ့ပုဂ္ဂလတုတ်ကနေစတင်ပြီးတော့ဟောကြားမှာဖြစ်ပါတယ်ဒီတုတ်တန်ကတော့မြတ်စွာဘုရားရာဇဂျူမြို့အနီးကခေစကုတ်တောင်မှာတရင်သုံးနေတဲ့အချိန်ယန်းတော်တွေကိုဟောကြတာဖြစ်ပါတယ်ရှေးကဟောခဲ့တဲ့သုတ်တွေလိုပဲအနမတေကောယံဘိက္ခူတန်တာရောဒီစကားလုံးကစပြီးတော့ဟောတာယန်းတို့စင်စမပြခန္ဓာရဏတတုရဲ့လေပတ်ဖြစ်ခြင်းလို့ဆိုတဲ့ဤတန်တရားဟာနောက်ကြောင်းပြန်၍ရှာပွေတော်လဲအစကိုသိနိုင်ခြင်းမရှိဘူးအဝိဇ္ဇာနိဗ္ဗာန်အဖြစ်ပိတ်ဆို့ပြီးတဏ္ဍတန်ရောစင်ကျူးနှောင်ဖွဲ့ထားတဲ့တရဝရီဟာဤဘဝမှာထိုဘဝထိုဘဝမှာဤဘဝကျင်းဤပြေးသွားနေရတဲ့ကျင်းဤပြေးသွားရခြင်းရဲ့ရှေ့ပိုင်းအစဆိုတာမသိနိုင်ဘူးဒီစကားစချီပြီးတော့မြတ်စွာဘုရားကတိသုတ်တံမှာဧကပုဂ္ဂလတဘိက္ခူကပ္ပံတန္တဝတောတန္တရတောတိယဧဝံမဟာအဋ္ဌိကင်္ဂလောအဋ္ဌိပုံသောအဋ္ဌိရာတောယထာယံဝေပုံလောပပတောလို့ကိစ္စကုံတောင်ကနေပြီးတော့လှမ်းကြည့်လိုက်လို့ရှိရင်မြောက်ဖက်မှာဝေပုံလတောင်ဆိုတာရှိတယ်ပရမယယရနာရှိတယ်ဆိုတော့ဝိတုရဇမပါတဲ့ဝေပုံလတောင်အမရိကတော့ဝေပူတောင်လို့လည်းခေါ်ကြတယ်ပေါ့အဲ့ဒီဝေပုံလတောင်ကိုကြည့်ပြီးတော့မြတ်စွာဘုရား တန်တရားဟာအလွန်ချားနေသည့်အတွက်ကြောင့်ပုဂ္ဂိုလ်တူတယောက်ဟာတကဘာမှာအယူရှိတဲ့တရားဝါဖြစ်ပြီးတော့သိဆုံးသွားရလို့သူ့ရဲ့အယူပုံကိုမပြောက်ပြက်အောင်ထိမ့်သိမ့်ပြီးတော့စုဆောင်ထားမဲ့ဆိုလို့ရှိရင်အဲ့ဒီအယူပုံဟာဝေပုံလားတောင်ကြီးလောက်ရှိနိုင်တယ်လို့သူပြောတာနော်အယူရှိတဲ့တရားဖြစ်ပြီးတော့တကဘာမဘလောက်ကြာတယ်ဆိုတာလူတယောက်ရဲ့အယူပုံကြီးဟာဝေဘုံလားတောင်ကြီးလောက်ရှိနိုင်တယ်ဒါအယူရှိတဲ့တရားဖြစ်တဲ့အခါမှာပြောတာအယူမရှိတဲ့တရားတွေကလည်းအများကြီးပဲအယူရှိတဲ့တရားလည်းပဲဆင်းကြီးတွေတို့အမှန်ကြီးမတဲ့ရှေတဲကဝေလာငါကြီးတွေတို့အဲ့ဒီတရားကြီးတွေကိုမဆိုလိုပဲနဲ့လူဖြစ်လာပြီးတော့လူဘဝမှာပဲတကဘာမှာလူဘဝမှာသိဆုံးလို့အကျဉ်းကြီးသိရလို့သူသိဆုံးသူရဲ့အယိုးတွေကိုမပြောင်းမပြက်အောင်ဆောက်ရှောက်ထားမယ်စုပုံထားမယ်ဆိုလို့ရှိရင်အဲ့ဒီအယူပုံဟာဝေဘုံလားတောင်ကြီးလောက်မြင်နိုင်တယ်တဲ့အဲ့ဒါပြောတာနော်ဘာဖြစ်လို့ရောဆိုတော့အနမတေကောယံဘိက္ခုယတန်တာရောတန်တရားဟာအစကိုမသိနိုင်လောက်ရှေ့ကြသောကြောင့်ပဲဖြစ်တယ်လို့အဲ့တော့တန်တရားရှေ့တာကိုဖွင့်ဆိုပြီးတော့ရှင်းလင်းပြတဲ့သုတ်တန်လေးကြီးပဲဒါတည်းဘလောက်ကြာတယ်တကဘာတကဘာမှာဘလောက်ကြာတယ်တန်တရားဆိုတာကဘာပေါင်းမြောင်များစွာတကဘာမှာဖြစ်တဲ့တန်တရားတောင်မှပဲကဘာပေါင်းများစွာမဟုတ်တကဘာထဲမှာဖြစ်တဲ့အယူရှိတဲ့တတဝါရဲ့ဘဝမှာတောင်မှပဲမပြောက်ပြည့်အောင်စူးစောင်းထားနိုင်မယ်ဆိုလို့ရှိရင်အဲ့ဒီရိုးပုံကြီးကဝေပုံနာတောင်တော်မြင်နိုင်တယ်လို့ဒီလိုဟောတာဖြစ်တယ်အဲ့တော့ဒီအနမတေကဒေသနာရဲ့အဓိကဥတီချက်ကတော့သင်္ခါရတရားတွေပုံမှာညီငွေဖို့တွေ့တာမှုကင်းမှုဒါကိုဟောတာပဲဖြစ်ဝိပဿနာတရားရှုတဲ့ပုဂ္ဂိုလ်ဟာလည်းပဲရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်လို့ဆိုရဲခန္ဓာ၅ပါးအပေါ်မှာတွေ့တာမှုတွေပျောက်ကဲမှုပဲဟောတာပဲဖြစ်တယ်အဲ့တော့ဗုဒ္ဓရဲ့အစင့်မြင့်ဆုံးဒေသနာဟာဘယ်ရာကိုမှမတွေ့မှဘယ်ရာကိုမှလိုချင်တာမရှိမှအစဉ်အမြဲဆုံးတရားတွေကိုရရှိမှာဖြစ်တယ်။ဒါကြောင့်မို့မတွေ့တာမှုကအမတ္တမအရေးကြီးတယ်။မတွေ့တာမှုအတွက်ကဘာလို့အတုံးဆိုအနတ္တလက္ခဏာတုတ်ကိုကြည့်မယ်ဆိုရင်ရှုဝိရဏသညာသင်္ခါရလို့ဆိုတဲ့သင်္ခါရဝိညာဉ်လို့ဆိုတဲ့ခန္ဓာ၅ပါးသင်္ခါရတရားတွေကိုနေတ္တမမငါဟာလည်းမဟုတ်ဘူးနေသောဟမတမိမဖြစ်ခြင်းလည်းမဟုတ်ဘူးနမေသောအတ္တငါရဲ့အတ္တလည်းမဟုတ်ဘူးဆိုတော့တဏှာအမြင်မာနအမြင်ဒိဋ္ဌိအမြင်ဖယ်ရှားပြစ်တဲ့ဝိပဿနာဉာဏ်အမြင်တဏှာရဲ့အမြင်ကိုညင်းဆိုတာနေတ္တမမဆိုတဏှာရဲ့အမြင်ကအိတ္တမမငါဟာလို့မြင်တယ်အဲ့ဒီငါဟာဆိုတဲ့တဏှာရဲ့အမြင်ကိုညင်းဆိုလိုက်တဲ့အခါကျတော့တိတ္တမမငါဟာမဟုတ်ဘူးမာနရဲ့အမြင်ကိုညင်းဆိုလိုက်တဲ့အခါမှာနေသောဟမတမိငါဖြစ်တာမဟုတ်ဘူး ဒိဋ္ဌိရဲ့အမြင်ကိုညှင်းဆွလိုက်တဲ့အခါမှာနမိသောအတ္တငါရဲ့အတ္တလည်းမဟုတ်ဘူးလို့မှားယွင်းနေတဲ့အမြင်၃ရပ်ကိုဝိပဿနာဉာဏ်အမြင်ဖြင့်ညှင်းဆွနိုင်မှညှင်းဆွနိုင်တဲ့အသိဉာဏ်ကိုရမှရူပသမိဘိနိဗ္ဗိနတိရုပ်ပေါ်မှာလည်းပဲညီငွေ့လာတယ်။ဝေဒနာယပိဒိဗ္ဗေနတိဝေဒနာပေါ်မှာလည်းညီငွေ့လာတယ်။သင်ညာယပိနိဗ္ဗေနတိသင်ညာပေါ်မှာလည်းညီငွေ့တယ်။သင်္ခါရေသူပိနိဗ္ဗေနတိသင်္ခါရတွေပေါ်မှာလည်းပဲညီငွေ့တယ်။ဝိညာဏသမိပိနိဗ္ဗေနတိဝိညာဉ်ပေါ်မှာလည်းညီငွေ့တယ်။ဆိုရခန္ဓာ၅ပါးပေါ်မှာအဲ့ဒီကြမှာတွေ့တာမှုကင်းပြတ်သွားမယ်လို့ဆိုတဏမာနဒိဋ္ဌိတို့ကိုဖယ်ရှားလိုက်မှအဲ့တော့ဘာနဲ့ဖယ်ရှားရုံဆိုသမ္မပညာယဋ္ဌပံဆိုဝိပဿနာပညာနဲ့ညင်းဆိုဖယ်ရှားပြီးမဲ့ပညာရတဲ့အခါမှာတဏမာနဒိဋ္ဌိဆိုတာပြောင်းနိုင်တာဝိပဿနာပညာကိုရအောင်အားထုတ်လို့ရှိရင်ထိုဝိပဿနာပညာရဲ့အစွမ်းနဲ့ထပ်ဆင့်ပြီးတော့ပွင့်ထွန်းပေါ်ပေါလာတဲ့မဉ္ဇဉ်မဉ္ဇဉ်ဆိုတာကတော့သင်ယူရတာတော့မဟုတ်ဘူးလုံယူရတာလည်းမဟုတ်ဘူးလုံယူရတာတော့ဝိပဿနာဉာဏ်ပဲဝိပဿနာဉာဏ်ကတော့ကျင့်ယူရမှာဖြစ်တယ်ဒီအမြင်နေမြင်နိုင်မှုစ조사ရမှာဖြစ်တယ်ဒါကြောင့်မြတ်စွာဘုရားကအဲ့ဒီဉာဏ်အမြင်နေတိုးတက်အောင်လို့ဆိုပြီးတော့အနတ္တလက္ခဏာတော့မှာပိစ္ဆဝဂီယဟန်တွေကိုတစ်ခုချင်းမေးတာရုပ်ဟာအနေဆာလားအနေဆာလားဆိုရတယ်တခုချင်းမေးပြီးတော့အသိဉာဏ်ရင့်ကျက်အောင်လုပ်တာအဲ့ဒီရင့်ကျက်အောင်လုပ်ရမယ့်အသိဉာဏ်ဝိပဿနာဉာဏ်သာဖြစ်တယ်ဝိပဿနာဉာဏ်ရင့်တန်လို့အထွတ်ထိပ်ရောက်သွားလို့ရှိရင်တော့မဉ္ဇဉ်ဆိုပေါ်လာမှာအဲ့တော့မဉ္ဇဉ်ကလုံယူရတဲ့ဉာဏ်မဟုတ်ဘူးအတိတ်မင့်လို့ခေါ်တဲ့ဆက်ရောက်ရတဲ့ဉာဏ်သာဖြစ်တယ်ပေါ့လုံရမှာဝိပဿနာဉာဏ်လို့ဆိုလို့တယ်တော့ဝိပဿနာဉာဏ်နဲ့အမှန်မြင်ရကနေပြီးတော့မဉ္ဇဉ်ပေါ်လာတဲ့အခါမှာခုနကမမယွင်းမြင်တတ်တဲ့တဏ္ဍမာနဒိဋ္ဌိတို့ဖယ်ရှားပစ်လိုက်တဲ့အခါမှာအမှန်တရားကိုတွေ့ရှိသွားတာပဲဖြစ်တယ်ပေါ့ဒါကြောင့်မို့ဝိပဿနာဉာဏ်ရဲ့အထောက်အကူဖြစ်ဖို့အနမတေကဒေသနာတော်ကိုဟောတယ်လို့ဆိုလို့ရှိရင်ရတယ်ပေါ့ဆိုနိုင်တယ်ပေါ့ဒီကုန်းချုပ်မှာဆိုရင်မြတ်စွာဘုရားအလံနိဗ္ဗိန္တိတုံအလမေဝသဗ္ဗသင်္ခါရေတုနိဗ္ဗိန္တိတုံဆိုတာဒါဝိပဿနာဉာဏ်ဖြစ်တာကိုပြောတာအလံဝိရစီတုံဆိုတာမဉ္ဇဏ်ဖြစ်တာကိုပြောတာအလံဝိမုတ်စီတုံဆိုတာဖွဉဏ်ဖြစ်တာကိုပြောတာအဲ့တော့တတောင်ညီငွေမှုကအထိကဖြစ်လာတယ်သင်္ခါရတရားတွေပေါ်မှာညီငွေရမယ်ညီငွေတဲ့ဝိပဿနာဉာဏ်ဖြစ်မှတတောင်မှုကိုကင်းလာမယ်တတောင်မှုကင်းမှလွတ်မြောက်မယ်အဲ့ဒီအစင်းနဲ့ရသော်ဗျာမဉ္ဇဉ်ဖွဉ္ဇဉ်ထိအောင်ခေါ်တာဖြစ်တယ်ရသော်ဗျာရဲ့တရားတော်တွေဟာအခြေခံနေစပြီးတော့နောက်ဆုံးမှာအရတဖို့ဆိုင်တီအောင်ဟောရတယ်ကြီးပဲအကုန်လူတွေကတော့မလိုက်နိုင်တော့ရသော်ဗျာဟောလိုက်တာအဆုံးဆိုရင်အရတဖို့ရနိဗ္ဗာန်ထိဆိုတော့အဲ့ဒီလမ်းဆုံးထိပို့တာပဲအကုန်လုံးဟာထိလမ်းကြောင်းကနေသွားရမှာလမ်းဆုံးထိပဲရောက်တယ်သို့တော့ပုရုဇဉ်တွေကလမ်းဆုံးထိအောင်မလိုက်နိုင်ဘူးအစကနေပြီးတော့နောက်ပြန်လှည့်ခြင်းလှည့်သွားတယ်သို့မဟုတ်ရှက်တန့်ရင်ရန်တန့်သွားတယ်ရှေ့ထီအောင်မလိုက်နိုင်ကြဘူးပေါ့ရှေ့ဆက်သွားရမယ့်ခီးကိုမျောကြည့်ပြီးတော့နောက်ပြန်လှည့်သွားကြတာတွေကလည်းရှိတယ်ရှေ့ဆက်မတိုးတာလည်းရှိတယ်နောက်မဆုတ်တော့ရှေ့မတိုးတာတွေလည်းရှိတယ်အဲ့တော့ဒီနမနဲ့ကဒေသနာတွေကရတ္တဝေရတ္တဖို့ဆိုတဲ့လန်းဆုံးပန်းနိုင်ထီအောင်ရှင်ညွှန်းပြီးတော့ဟောကြတာဖြစ်တယ်လို့မှတ်ရမှာဖြစ်တယ်။အ ရတ္တဖလပြိယောသနာဘဂဝတောသာသနာမြတ်စွာဘုရားရဲ့အဆုံးမဟာအရတ္တဖို့ဆိုတဲ့လမ်းဆုံးပန်းတိုင်ပို့ဆောင်တာပဲဖြစ်တယ်ဆိုတဲ့တကားဟာအလွန်ကိုမှန်ကန်တယ်ပေါ့ဒါဘုရားဘာသာတို့ကလမ်းဆုံးပန်းတိုင်ရှိတယ်တခြားဘာသာတွေလည်းသူတို့လမ်းဆုံးပန်းတိုင်ရှိကြတာပဲတကယ်ဆုံးတယ်လားတကယ်မဆုံးဘူးလားဆိုတော့အဲ့ဒါကပြဿနာပေါ့မဆုံးမနဲ့ဆုံးတယ်ထင်လို့ရှိရင်လည်းပြန်လှည့်နေဦးမှာပဲရောမြတ်စွာဘုရားရဲ့တရားတော်တွေကတော့လမ်းဆုံးမနဲ့ကိုရောက်လို့ရှောက်သွားတဲ့လူဟာပြန်လှည့်တယ်ဆိုတာထုံးစံမရှိဘူးပြန်လည်းမလှည့်တော့ဘူးပေါ့နော်အဲ့တော့ဒီအနဗ္ဗတကဒေသနာတွေကပုဂ္ဂလသုတ်တံမှာအယိုးရှိတဲ့သရဝါဖြစ်လို့အကျဉ်းချင်းသိရတဲ့အခါမှာသူ့ရဲ့အယိုးတွေကိုစုဆောင်းတာပြီးစုသမျှတွေလည်းမပြောက်ဘူးရှိနေတယ်ဆိုလို့ရှိရင်တဲ့အဲ့ဒီအယိုးပုံဟာဝေပုံလားတောင်ကြီးလားရှိနိုင်တယ်လို့ရသဗျာနဝတကဒေသနာနဲ့ဝိပဿနာဉာဏ်ရဲ့အထောက်အကူဖြစ်ဖို့ရတဲ့ဒါဟောတာရောဝိပဿနာဆိုတာ right တော့ပဲစဉ်းစားရမှာဖြစ်တယ်။အိုးတရားထုတ်ရင်မတွေးရဘူးဆိုတာမတွေးသင့်တဲ့ဟာတွေရှိတယ်လေ။အိမ်ကြောင်းလည်းမတွေးနဲ့ကာမဂုဏ်အာယုံကြောင်းတွေလည်းမတွေးနဲ့တခြားတွေမတွေးဘူးပြောတာတရားနဲ့ပတ်သက်ရင်တော့တွေးရမှာပေါ့မတွေးလို့ပဲသိမလဲမမြဲဘူးဆိုတာတွေးကြည့်ရမှာပဲတွေးမှာပဲအပြဲအရာကိုသိမှာလေဒါကြောင့်ဘုသမ္မသင်္ကပ္ပလို့ဟောတာလည်းကဟောတာမဟုတ်ဘူး right thought နေနဲ့မှန်ကန်တဲ့တွေးတော့မှုရှိမှသမ္မဒိဋ္ဌိဆိုတဲ့မှန်ကန်တဲ့အမြင်ရှိနိုင်တယ်ပေါ့တွေးတော့မှုကအရေးကြီးတယ်လို့ဆိုလို့ဒါတွေးတော့ဖို့အတွက်ဟောတာတရားတွေကနော်အဲ့တော့ဒီလောက်ထီအောင်တန်တရာကြီးကရှိသလားတကဘာအတိမဲ့သူတယောက်ရဲ့ရိုးပုံဟာဝေပုံလားတောင်ကြီးလောက်ရှိတယ်ဆိုလို့ရှိရင်ကဘာတသိန်းဆိုရင်စัจ java လားတစ်ခုလုံးတော့ပြည့်သွားမလားမသိဘူးเนาะအဲ့တော့ဘဝကောင်းဘလုံးပြားတယ်ဆိုတာကိုသိဖို့မြတ်စွာဘုရားဟောတာအဲ့လိုဟောပြီးတဲ့နောက်မှာမြတ်စွာဘုရားကာထပန္ဒလို့ခေါ်တယ်ခုကိလို့ပြောရင်တော့ကဗျာနဲ့ပေါ့မှတ်သားလောက်အောင်ကဗျာလေးနဲ့ထပ်ဆင့်ပြီးတော့ဟောထားတယ်တဲ့ဣဒ္ဓမောသဘဂဝါအခုတရားကိုဟောပြီးဣဒ္ဓဝတ္တဝနာသူကတော်ကောင်းသောစကားကိုဆိုတော်မူတဲ့မြတ်စွာဘုရားဒီတရားတွေကိုဟောပြီးတဲ့နောက်အထပရံဣဒ္ဓရောသတ္ထာနတ်လူတို့ကိုဆုံးမတော်မူတဲ့မြတ်စွာဘုရားဟာဒီကာထာပရကဗျာပုဂ္ဂိုလ်လည်းပဲထပ်ဆင့်ပြီးတော့ဟောပြပါလေအနှစ်ချုပ်ကလေးထပ်ပြီးတော့ဟောတာအဲ့ဒါကဘာလို့ဆိုဧကတိကေနကပ္ပေနပုဂ္ဂလတ္တိသင်္စယောတိယပပဒသမောရာတိဣတိဥဒ္ဒံမဟိတိနာတကဝအတွင်းမှာအကျဉ်းချင်းသိဆုံးရတဲ့ပုဂ္ဂိုလ်ရဲ့အယူတွေကိုစုဆောင်းထားမယ်ဆိုလို့ရှိရင်ဝေဘုံလားတောင်ကြီးလောက်အယူဘုံကြီးကမြင်နိုင်တယ်လို့မြတ်စွာဘုရားကပွင့်လင်းမြင်တော့ဟောကြားပါတယ်သောခောပနာယံအခါတော်ဝေဘုံလောဘဗတောမဟာမြတ်စွာဘုရားညွှန်ပြပြီးတော့ဟောတဲ့တောင်ကဝေဘုံလားတောင်ပါတဲ့ဥတ္တရောခိစ္စကုတ္တတမကရဏံခိရိပစီမကရတိုင်းကခိရိပစမြို့လို့ခေါ်တဲ့ရာဇဂျူမြို့အနီးမှာရှိတဲ့ခိစ္စကုတ်တောင်ရဲ့မြောက်ဖက်မှာရှိပါတယ်ယတောသအရိယသစ္ဆနံတမပညာယပတ္တိတကယ်ကိုအရိယသူတော်ရှင်ရဲ့ သစ္စာတရားကိုမင်္ဂန်နဲ့ဉာဏ်ဖြင့်သိမြင်တဲ့အခါမှာအရေးကြီးဆုံးကအရိယာတွေပြောတဲ့အမှန်တရားသို့မဟုတ်လူကိုအရိယာဖြစ်ရောက်စေတတ်တဲ့အမှန်တရားအရိယသစ္စာဆိုတာအရိယာအဖြစ်ကိုရောက်စေနိုင်တဲ့အမှန်တရားသို့မဟုတ်အရိယာပုဂ္ဂိုလ်မြတ်တို့ရဲ့အမှန်တရားအမှန်တရားဆိုတာသူကလည်းအမှန်တရားကိုယ်ကလည်းအမှန်တရားလောကမှာအမှန်တရားလို့ပြောတာတွေကများတယ်လေဒါကြောင့်မလို့အရိယဆိုတဲ့ဝိသေသနာပုတ်ထည့်ထားတာမြတ်စွာဘုရားဟောတဲ့သစ္စာ၄ပါးကိုအရိယသစ္စာလို့ခေါ်တယ်တခြားအမှန်တရားတွေကိုပြောတာမဟုတ်ဘူးအရိယသစ္စာလို့ခေါ်တယ်အဲ့ဒီအရိယသစ္စာရဲ့အဓိပ္ပာယ်ကိုဖွင့်ဆိုတဲ့အခါမှာအရိယတို့ရဲ့သစ္စာသောမောအရိယဖြစ်ကိုရောက်စေနိုင်တဲ့သစ္စာလို့သူတို့ဆိုလို့တယ်ပေါ့ဒါကိုသိရင်အရိယဖြစ်ရဒီသစ္စာကိုအမှန်သိရင်အရိယဖြစ်ရအဲ့တော့အရိယဖြစ်ကိုရောက်စေနိုင်တဲ့သစ္စာတဲ့အဲ့ဒီသစ္စာတွေကိုမင်္ဂနဲ့ညာနဲ့တမပညာယညာကလည်းမင်္ဂနဲ့ညာနဲ့ဖြစ်ဖို့လိုတယ်ညာလို့ဆိုပေမဲ့လို့မမယွင်ဖြစ်နေတဲ့ညာအတုလို့ပြောခြင်းပြောမှာပေါ့ပညာကတော့အတုဆိုတာမယွင်ဆိုတာသိနေတဲ့အသိကိုမိစ္ဆာညာနာလို့လည်းသုံးတယ်ပေါ့ဒါပေမဲ့ဒီညာကိုပြောရတော့မဟုတ်ဘူးလက်စားခန္ဓာတဲ့အသိကိုပြောတာဘုရားဗုဒ္ဓဘာသာပညာဆိုလို့ရှိရင်ကိုယ်ကပြပြသိတယ်တကယ်မင်္ဂန်နဲ့အသိကိုသာလင်ပညာလို့ခေါ်တာဖြစ်တယ်မိစ္ဆာညာနာဆိုတာအကုသိုလ်စိတ်မောဟရဲ့တတိကိုပဲခေါ်တယ်တကယ်သိတာမဟုတ်ဘူးအဲ့ဒါအမှားသိသူလည်းသိဆိုတာပါသိအတွက်ကြောင့်ဒီပညာနဲ့သိတာမဟုတ်ဘူးအမှားသိလို့ပြောတာပေါ့အဲ့တော့မင်္ဂန်နဲ့ပညာနဲ့ရှုမြင်နိုင်ရမယ်တဲ့အဲ့တော့အရိယာရဲ့သစ္စာသို့မဟုတ်အရိယာဖြစ်ကိုဖော်ဆောင်ပေးတဲ့သစ္စာဆိုတာပါတော့ဒုက္ခံနံပါတ်၁ကဒုက္ခဒုက္ခဆိုတာဒီနေရာမှာအတိပ္ပယ်ဆင်းရဲခြင်းလို့ဘာသာပြန်ကြပြီမဲ့လို့သစ္စာ၄ပါးမှာဒုက္ခကဆင်းရဲခြင်းလို့ဆိုလို့တာမဟုတ်ဘူးဆိုတာသတိထားဝိသုဒ္ဓိမေထကရာမှာရှင်းပြထားတာကိုပြောရမယ်ဆိုရင်စကလုံးကတော့ဒုက္ခပဲတခြားနေရာဝေဒနာနဲ့ပတ်သက်ပြီးပြောလို့ရှင်ဒုက္ခဆိုတာနှိစ္စတတ်တယ်သို့မဟုတ်ခံရခက်တယ်ဒုခေကရင်ခံစားရတယ်ခေကရင်ခံစားရတယ်ချမ်းသာကိုတူးဖြူပစ်တတ်တယ်ချမ်းသာကိုဖြစ်စီပစ်တတ်တဲ့ခံစားမှုတွေကိုဒုက္ခလို့ခေါ်တယ်။ဝေဒနာနဲ့ပတ်သက်ပြီးခေါ်တဲ့ဟာဒီနေရာမှာဒုက္ခသစ္စာဆိုတာဝေဒနာကိုပြောတာမဟုတ်ဘူး။ဝေဒနာကိုပြောတာမဟုတ်သည့်အတွက်ကြောင့်ဆင်းရဲခြင်းလို့ဘာသာပြန်မဲ့ဆိုလို့ရှိရင်အတိဘေကမံကံမှုမရှိနိုင်ဘူးပေါ့။တွဲသွားနိုင်သေးတယ်ပေါ့။နော်။သစ္စာ၄ပါးမှာပါတဲ့ဒုက္ခကိုဆင်းရဲခြင်းလို့ဘာသာပြန်လို့ရှိရင်လွဲမသွားနိုင်သေးတယ်အဲ့တော့ဘယ်လိုပါသက်ပြန်နှုံးဆိုဝိသုဒ္ဓိမေမှာဖွင့်တာတဲ့ပြိုင်ကိုနားလည်ရမှာကဒုက္ခဆိုတဲ့စကားလုံးမှာဒုရဲ့ခရဲ့နှစ်ပုတ်ခွဲလိုက်တာဒုဆိုတာမကောင်းတာဆက်ဆုပ်เสียစိတ်ပြည့်เสียကောင်းတာကတော့စိတ်ပြည့်စရာပဲနော်မကောင်းရင်စိတ်ပြည့်စရာကောင်းတယ်လို့ပြောကြတာခုလိုကောင်းတာမဟုတ်ဘူးနော်စိတ်ပြည့်စရာကောင်းတယ်ဆိုတချို့ကလည်းကောင်းတယ်ဆိုတာစိတ်ပြည့်စရာကောင်းတာကိုမကောင်းမှုတို့မယူဘဲနဲ့စိတ်ပြည့်စရာကကောင်းနေတာလို့ဒီလိုအဓိပ္ပာယ်ယူတဲ့သူကလည်းရှိသေးတယ်နော်စိတ်ပြည့်စရာကောင်းတယ်ဆိုတာစိတ်ပြည့်ဖို့ဖြစ်တယ်လို့ဆိုလိုတာပဲဟုတ်လို့အကောင်းလို့ပြောတာမဟုတ်ဘူးအဲ့တော့ဒုဆိုတာမကောင်းဘူး စိတ်ပြည့်เสียကောင်းနေ။ဘာကြောင့်လို့ဆိုလို့ရှင်ပြတ်တမနာဟူသည်မြဆင်းရဲဒုက္ခဟူသည်မြယောဂဝေဒနာဟူသည်မြဒီခန္ဓာကြီးမှာဖြစ်လာတာဖြစ်တယ်။လူတွေရဲ့အညစ်အကြေးတွေအားလုံးမလို့ခြင်းတဲ့အရာတွေပြစ်ထားတဲ့စုပုံနေတဲ့အရာအမိုက်ပုံလို့ခေါ်တယ်။ဒါတောင်မှအမိုက်ပုံကအသုံးကျသေးတယ်နော်။အမိုက်ပုံနဲ့ကနေကောက်ပြီးတော့မိုက်ပုံထဲမှာရွှေရှာတဲ့လူဟာရှိသေးတယ်။အမိုက်တဲ့ကနေရွှေဖြစ်တာဆိုတာရှိသေးတယ်။ဒါတင်စားပြီးတော့ပြောတာ။အစ်မတန်မှအညစ်အကြေးမကောင်းတာမှန်သမျှလူတွေကမလို့ခြင်းလို့ပြစ်ထားတဲ့အမိုက်ပုံကြီးဟာရှင်စရာဆက်ဆုပ်ဖွဲ့ရကောင်းသလိုဒီခန္ဓာကိုယ်ကြီးကလည်းယောဂဝေဒနာတွေဘေးရန်အန္တရာယ်တွေဥမင်းချင်းတည်ဆုံးခြင်းအစမကောင်းတာတွေဟူသမျှရဲ့တိရဖြစ်လို့စိတ်ပျက်စရာကြီးလို့ပြောတာအဲ့ဒါဒုရဲ့အဓိပ္ပာယ်ဆက်ဆုပ်စရာကောင်းတယ်စိတ်ပျက်စရာကောင်းတယ်ခါဆိုတာကြတော့ကိုထင်တာတခုမှမဟုတ်ဘူးခါဆိုတာကောင်းငင်ကိုဆိုလိုတယ်ကောင်းငင်ဆိုတာဘာမှမရှိဘူးတရားနေကြည့်တော့တိမ်နေမြင်ရတယ်နော်လက်ပြားနေတဲ့အရာကြီးမြင်ရတယ်အဲ့ဒါကောင်းငင်ကြီးကရှိနေတယ်လို့ထင်ရတော့လဲဘာမှမရှိတာဟာလာဟင်းလင်းကြီးကောင်းငင်ဆိုတာဘလောက်ဖွဲ့တက်တော့ဆုံးတယ်လို့ရှိမှမဟုတ်ဘူးအာဂတလွေမြင့်ကြီးပဲဖြစ်တယ်ပေါ့ဘာမှမရှိတာကိုကောင်းကင်လို့ခေါ်တယ်။အဲ့တော့ဒီခန္ဓာ၅ပါးဟာကိုထင်တာတခုမှမရှိဘူး။ဒါပြင်ကိုကဘာထင်တာတုံးလို့မေးလိုက်။ငါလို့ထင်တယ်ငါဟာလို့ထင်တယ်။ငါဆိုတဲ့ငါလို့ထင်ထားတာငါလည်းမရှိဘူး။ငါဟာလို့ထင်ထားတာငါဟာလည်းမရှိဘူး။လှတယ်ပါတယ်ထင်ထားရင်လည်းလှပါဆိုမရှိဘူး။မြဲတယ်လို့ထင်ထားရင်လည်းမြဲတယ်ဆိုမရှိဘူး။ချမ်းသာတယ်လို့ထင်ထားရင်ချမ်းသာမှုဆိုလည်းတစ်သက်မှမရှိဘူး။ထင်ထားတာတွေကတလွဲပဲဖြစ်နေလို့ခနှစ်ခုပေါင်းလိုက်တဲ့အခါကျဒုက္ခဆက်စုပ်ဝေရကောင်းပြီးတော့အထင်မြင်နဲ့ဘာမှမရှိတဲ့အရာဖြစ်တယ်အဲ့ဒါကိုဒုက္ခလို့ခေါ်ပါတယ်ဒါဝိသုဒ္ဓိမဲမှာဖွင့်ဆိုတဲ့အထိပ္ပယ်ပဲဆင်းရဲတယ်လို့ဖွင့်ပြတာမဟုတ်ဘူးပြောမယ်ဆိုရင်တော့ဆင်းရဲတယ်လို့မပြောနိုင်ဘူးလားဆိုရင်တော့သဗ္ဗေသင်္ခါရဒုက္ခနဲ့ပြောလို့ရပါတယ်။ဟောသို့တော်ဒီထဲမှာသစ္စာ၄ပါးထဲမှာပါတဲ့ဒုက္ခဆိုတာစံချမ်းသာတွေထီအောင်ပါနေတာကိုသတိထားပြမာရိရဲ့ဘဝပါပါနေတာကိုသတိထားစံတရားတွေလည်းပါတယ်ဒုက္ခဝေဒနာတွေလည်းပါတယ်အကောင်းတွေအကုန်ပါတယ်ဒီထဲမှာနောက်ဆုံးမှာမမြဲခြင်းဆိုတဲ့အနိစ္စရဲ့အောက်မှာအလုံးပြောက်ွယ်တာဖြစ်သောကြောင့်ဒုက္ခထာဝရမရှိလို့ဒုက္ခအဲ့ဒီရှုတော့နေရနေပြီးတော့ဒုက္ခလို့သတ်မှတ်လိုက်တာဖြစ်တယ်တကယ်လဲအမှန်ပဲဘလောက်ချမ်းသာချမ်းသာဘလောက်ဖယ်အသက်ရှိရှိနော်ဘလောက်ပဲအာနာရှိရှိနောက်ဆုံးဟာသိဆုံးခြင်းနဲ့ပဲသွားကြရတာလေမြမကြီးတွေဆိုကဘာချီပြီးတော့တက်ရှိရှိခြင်းတော့ရှိနောက်ဆုံးသိရတာပဲနတ်တွေဘလောက်ပဲကိုကြီးကြီးနောက်ဆုံးဟာအဆုံးသတ်ဟာအဆုံးသတ်ကောင်းတယ်ဆိုတာတခုမှမရှိဘူးအဲ့တော့အဆုံးသတ်မကောင်းဘူးလို့ဆိုလို့အဆုံးသတ်မကောင်းလို့အလုံးဝဒုက္ခပဲစိတ်ပြည့်စရာကြီးလို့အဲ့ဒါလို့ရှုမြင်တဲ့ပထမသစ္စာမြတ်စွာဘုရားသုတ်တန်တစ်ခုမှာဟောတယ်ယောဘိခွေရူပတ္တဥပ္ပါရောဒုက္ခတေသောဥပ္ပါရောတို့တို့ဘာရလာတော့ဆိုယုတ်တရားရလာအဲ့ဒီယုတ်တရားဖြစ်လာတာဟာဘာဖြစ်လာတာတော့ဆိုဒုက္ခဖြစ်တာပဲတိုးတော့လူတွေကလို့ဒုက္ခလို့ထင်တယ်ထို့တူပဲယုတ်တရားကိုအသိစိတ်ပြောတဲ့အခါကျတော့ မျက်လုံးရလာတာဒုက္ခရလာတာနှာခေါင်းရလာတာနားရလာတာနှာခေါင်းရလာတာလျှာရလာတာကိုယ်ကာယရလာတာဒုက္ခရလာတာအယုတ်တင်နဲ့ပတ်သက်ပြီးတော့ကိုယ်ရတာဟာဒုက္ခပဲရသို့သောလူတွေအနေနဲ့ကြည့်လိုက်မယ်ဆိုရင်တော့အရာတော်လေးစွာလို့အောင်းမေ့နေကြတာပဲအဲ့ဒီအရာတော်လေးစွာလို့ထင်ရတဲ့ခန္ဓာကြီးကကိုယ်ဒုက္ခပေးတာပဲတဲ့နောက်ဆုံးကြတော့ကိုယ်မဖြစ်ချင်တာတွေလည်းသူဖြစ်သွားတာပဲနောက်ဆုံးမှဒုက္ခရောက်လူဘဝခဏလေးပဲမကြခင်ဘလောက်ပဲလှလာမကြခင်အယုတ်ဆိုးကြည်တံဘဝရောက်သွားကြဘလောက်ပဲအသက်ရှိရှိမကြခင်ပျောက်ကွယ်သွားကြဘလောက်ပဲချမ်းသာချမ်းသာမကြခင်ဆင်းရဲဒုက္ခနဲ့ရင်ဆိုင်ကြဘလောက်ပဲအနာရှိရှိမကြခင်မဲ့ရှုပ်ပေးသွားကြတာဟောဘဝကြီးရဲ့အခြေအနေကအဲ့တိုင်းပဲရှိတယ်ပေါ့အဲ့ဒါကိုမြတ်စွာဘုရားဒုက္ခဆိုတဲ့အလုံးနဲ့ပြောတာဝေဒနာဒုက္ခနဲ့ထိဒုက္ခကွဲတယ်လို့မှတ်ထားဖို့လိုတယ်ပေါ့နော်ဝေဒနာဒုက္ခကတခုဒါကသစ္စာဒုက္ခအဲ့ဒီဒုက္ခလောကကြီးမှာရရှိနေတဲ့လူဘဝဘဝနဲ့ပြောမယ်ဆိုလူဘဝနတ်ဘဝပြမဘဝသံသရာထဲမှာကြုံတွေ့ရတဲ့ဘဝတွေချမ်းသာသည်ဖြစ်စေဆင်းရဲသည်ဖြစ်စေသက်ရှိသည်ဖြစ်စေသက်တော်သည်ဖြစ်စေဥစ္စာရှိသည်ဖြစ်စေမွဲမွဲသည်ဖြစ်စေရုပ်လှသည်ဖြစ်စေရုပ်ဆိုးသည်ဖြစ်စေဘယ်ဟာပဲဖြစ်ဖြစ်ရလာသည်ဗျာယုံနဲ့နေဟာဒုက္ခပဲအဲ့ဒီဒုက္ခတွေဟာဘယ်သူကြောင့်ဖြစ်တာတော့ဆိုဒုက္ခသမုပ္ပါဒံဒုက္ခကိုဖြစ်စေတတ်တဲ့အကြောင်းမရှိဘဲနဲ့ဒီဒုက္ခမဖြစ်ဘူးအဲ့ဒီဖြစ်စေတတ်တဲ့အကြောင်းนี่မြောက်များစွာရှိတဲ့ထဲကတဏှာကိုခေါင်းတက်ပြီးပြောလိုက်တာဒါဗရဏာနီနဲ့ပြောတယ်လို့ပြောရတယ်ခေါင်းတက်ပြီးပြောလိုက်တာအလုံးအကုန်လုံးပြီးအကြောင်းမှန်သမျှအကုန်ထုတ်ပြောရင်ပြီးမှာမဟုတ်အဓိကအကြောင်းတစ်ခုပြောလိုက်တယ်တဏှာအဲ့ဒါနည်းနည်းကျဲကျဲပြောခြင်းပြိဿသောဥပတ်ကိုပြောအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဒါတွေရတဲ့သမုဒိယသစ္စာတွေပဲသမုဒိယကိုပြောတာနော်အကြောင်းတရားတွေမှန်သမျှဒုက္ခသမုပ္ပါဒဒုက္ခကိုပူပေါင်းပြီးတော့ဖြစ်စေတတ်တဲ့အကြောင်းတရားတွေအဲ့တော့တဏှာလည်းပဲဒုက္ခကိုထုတ်လို့တဲ့အခါသူတစ်ခုတည်းကထုတ်လို့တာမှမဟုတ်တာအဝိဇ္ဇာနဲ့ပူပေါင်းတယ်တခြားကိရိတာတွေနဲ့ပူပေါင်းတယ်ကံတရားနဲ့ပူပေါင်းပြီးတော့ဒီဒုက္ခကိုထုတ်တာလေတစ်ခုတည်းကတော့ဘယ်မှမဖြစ်စေနိုင်ဘူးအလုံးဟာအကြောင်းတရားတွေပေါင်းဆက်ပြီးတော့ဖြစ်တယ်မျိုးစိလေးတစ်စိပဲအပင်ပေါအောင်ဆက်ရတာပဲကြည့်လေမြည်နဲ့ရည်နဲ့ပေါင်းဆက်ပေးရတယ်မပေါင်းဆက်ရင်အမြင့်မှမထွက်တာအမြင့်ထွက်အောင်အကြောင်းတရားတွေပေါင်းဆက်ပေးရတယ်အလင်းရောင်လေးတစ်ခုဖြစ်ဖို့ရဆိုရင်လည်းပေါင်းဆက်ပေးရတာပဲလေဖျောင်းတဲ့မီးလေးထွန်းနေဆိုရင်မီးစာလည်းပါရမယ်ဖျောင်းစိလည်းပါမယ်တော့ပေါင်းဆက်လိုက်တဲ့အခါမှာမီးတောက်ကလေးဖြစ်တာမီးတောက်ကလေးဖြစ်မှအလင်းရောင်လေးရတာတော်လျှက်စမီးဆိုတာလေဒီတိုင်းပဲလေပေါက်ဆက်တာအလုံးပူပေါင်းလိုက်တဲ့အခါကျတော့မှလွကျင်တဲ့အကျိုးဆက်တစ်ခုဖြစ်လာအဲ့တော့ကိုယ့်ဘဝကိုစဉ်းစားကြည့်ရင်အလုံးပူပေါင်းပြီးတော့အကျိုးတစ်ခုကိုထုတ်လုပ်နေတယ်ဒါကြောင့်မို့ဒုက္ခသမုပ္ပါဒသူတို့ထုတ်လုပ်လိုက်တဲ့အရာဒီဒုက္ခအဲ့ဒီဒုက္ခကိုစုပေါင်းပြီးတော့ဖြစ်စေတာကတဏှာစတဲ့အကြောင်းတရားတွေပဲအဲ့တော့အမှန်တရားကိုကြည့်လိုက်မယ်ဆိုရင်ဘဝဘဝသမှုရိယဒုက္ခဒုက္ခသမှုရိယလို့ဘဝဘဝသမှုရိယသို့မဟုတ်လောကလောကသမှုရိယသူပြောလို့ရအဲ့တော့တဏှာကိုအဓိကထားပြီးတော့ပြောလိုက်တာတဏှာသည်ဒုက္ခသမှုရိယဒါတွေအရေးမြင့်ဒီဟာကိုအကြောင်းနဲ့အကျိုးကိုမြင်တာအဲ့တော့ဒါကဖြစ်နေတဲ့အပိုင်းတန်တရာအပိုင်းကိုကြည့်မယ်ဆိုရင်ဒီနှစ်ခုပဲဒ ဒါကိုပဝုတိသစ္စာလို့ခေါ်တယ်ဖြစ်နေတဲ့အပိုင်းကကြည့်တဲ့အမှန်တရားဘဝဘဝသမုဒိယလောကလောကသမုဒိယဒုက္ခဒုက္ခသမုဒိယဖြစ်နေတဲ့အပိုင်းမှာဒီတိုင်းပဲရှိတယ်။တန်တရားထဲမှာဒီနှစ်ခုနဲ့သခန်းသွားနေတာပဲအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဟုတ်ပြီဒုက္ခရှိရင်ဒုက္ခကိုအရှိလို့ဆိုလို့ရှိရင်အဲ့ဒါကိုကြော်လွားနိုင်တဲ့ဟာလည်းရှိရမယ်။အဲ့ဒီချုပ်ငိမ့်တဲ့အရာဆိုတာလည်းရှိရမယ်။ဒါကြောင့်မို့ဒုက္ခသစ္စာအတိတ်ကမှခန္ဓာ၅ပါးကိုဒုက္ခလို့သတ်မှတ်လိုက်လို့ရှိရင်ခန္ဓာ၅ပါးမရှိတဲ့အရာကြတော့ဒုက္ခရဲ့အတိတ်ကမှဒုက္ခကိုလွန်မြောက်သွားတဲ့အရာဖြစ်တာကနိဗ္ဗာန်ပြောတာအဲ့ဒါဒုက္ခနိရောဓဟာနိဗ္ဗာန်ရှိရင်မရှိတာဆိုတာရှိတယ်အပူရှိရင်အေးဆိုတာလားတယ်အေးရှိရင်လည်းအပူဆိုတာလားတယ်ဘယ်ယာမတစ်ခုတည်းမဟုတ်ဘူးရှိခြင်းမရှိခြင်းရှိခြင်းရှိလို့ရှိရင်မရှိခြင်းဆိုတာလည်းလာမှာယောဂဖြစ်ခြင်းရှိလို့ရှိရင်ယောဂပျောက်ခြင်းဆိုတာလည်းလာတာပဲလေရှိခြင်းမရှိခြင်းရှိနေတာပဲနှစ်ခုစလုံးပါအပူရှိရင်အေးရှိတယ်နော်အဲ့လိုရှိလားဒုက္ခဒုက္ခဒုက္ခရှိရင်ဒုက္ခရှိတယ်အဲ့တော့ဒုက္ခကိုလွန်မြောက်တာလွန်မြောက်တဲ့နေရာသည်နိရောဓဒုက္ခနိရောဓလို့ခေါ်တယ်ခန္ဓာ၅ပါးရဲ့ချုပ်တဲ့နေရာအဲ့ဒီခန္ဓာ၅ပါးကိုချုပ်တယ်ဆိုတာအကြောင်းတရားတွေကိုချုပ်အောင်လုပ်မှ तू ကချုပ်ပဲเจ้าเตียรี่ရှိနေတယ်မြတ်သူကဖြစ်နေဦးမှာပဲအဲ့ဒီเจ้าเตียรี่ကိုချုပ်အောင်လုံးနိုင်တဲ့ဤလန်းကတော့အရိယံသတ္ထင်ကိကံမေခံဒုက္ခပသမခာမိနံဒုက္ခငြိယနိဗ္ဗာန်ကိုရောက်စေရတဲ့ကောင်းမြတ်တဲ့အင်္ဂါ၈ပါးနဲ့ဖွဲ့စည်းထားတဲ့မေခံအာလမ်းကြောင်းကြီးအင်္ဂါ၅ပါး၈ပါးနဲ့ဖွဲ့စည်းထားတဲ့မက္ခဆိုတဲ့လမ်းကြောင်းကြီးအဲ့ဒါဟာဒုက္ခကိုလွန်မြောက်တဲ့နိလမ်းပဲမက္ခသစ္စာလို့ဆိုလိုတယ်ပေါ့နော်တခုတည်းမဟုတ်ဘူးသူကလည်းပဲ၈မျိုးပါဝင်တဲ့လမ်းစဉ်အကြောင်းအရာ၈မျိုးပေါင်းစပ်ထားတဲ့လမ်းစဉ်ကြီးတခုအဲ့ဒါကိုမက္ခလို့ပြီးတယ်အဲ့တော့မက္ခကိုယ်တဏ္ဍမှာထူထောင်ပေးခြင်းအပြင်ဒုက္ခနိရောဓဆိုတဲ့နိဗ္ဗာန်ကိုရောက်နိုင်တယ်ပေါ့။ဘုရားဆောဗျာတရားတော်ကအကြောင်းနဲ့အကျိုးနဲ့တိကျဟောတာ။တိကျဟောတာမဝါတတမဟုတ်ဘူး။ယုံကြည်လက်ခံရမယ့်ဟာမဟုတ်ဘူး။ယုံကြည်လက်ခံရမယ့်ဆိုဝါတတပဲ။ကောင်းငင်လက်ညှိုးထိုးပြတဲ့ဟိုနားမှလို့လို့ဒီနားမှလို့လို့ဘယ်မှာတော့ကောင်းငင်ပုံ။ကောင်းငင်တကယ်တက်ကြည့်တော့တိမ်နေပဲတွေ့မှာပဲ။ရှိမြင်အပြင်ဒါပဲတွေ့တာပဲလေအတိအကျပြောနိုင်တာမဟုတ်ဘူးမြတ်စွာဘုရားရဲ့နိဗ္ဗာန်ဆိုတာအတိအကျပြောတာနော်ဒုက္ခရှိရင်ဒုက္ခချုပ်ငြိမ်းတဲ့နေရာနိဗ္ဗာန်ပဲအဲ့ဒီနိဗ္ဗာန်ကိုသွားတဲ့လမ်းရှိတယ်မဂ္ဂင်၈ပါးဆိုတဲ့အကျင့်တရားပဲတော့မဂ္ဂင်၈ပါးဆိုတာလည်းစနစ်တကျဆင်ငယ်ဆင်ငယ်ကျင့်သုံးပြီးလေ့ကျင့်ရတဲ့ဟာတွေဘယ်ရာဖြစ်ဖြစ်ထူးခြားတဲ့အကြီးသေးတစ်ခုရလို့ရဖို့အတွက်လူတွေကမလေးကျင့်မဲနဲ့ရမှာမရတာမိရှင်ပါကိုအချင်းချုပ်လိုက်တဲ့အခါသီလသမာဓိပညာသုံးမျိုးပဲလေသီလကိုအခြေခံပြီးတော့သမာဓိထူထောင်ပြီးပညာရအောင်လုပ်တယ်ဒါလမ်းစဉ်ပဲအဲ့ဒီလမ်းစဉ်နဲ့ဒီရောဓကိုတကယ်လက်တွေ့တွေ့ရှိနိုင်တယ်။ဘာပဲဖြစ်ဖြစ်ဆိုပါစို့အမတန်မြင့်တဲ့အမတန်ဝေးလံတဲ့နေရာကိုသိကျင်လို့ရှိရင်မြင့်တဲ့တောင်ထည်ကြီးပေါ်တက်လိုက်။အောက်ကမြေပြင်ကလူတွေကမမြင်ရတဲ့ဟာတောင်ထည်ရောက်တဲ့အခါမြင်ရသလိုပဲ။တောင်ထည်ကိုတက်ရတဲ့နီလန်းကလည်းသူနီလန်းနဲ့သူတက်သွားတာ။တောင်ထည်ရောက်ပြီဆိုရင်သူ့ရဲ့မြင်ကွင်းကတစ်မျိုးအဲသူကပြောပြတဲ့ဘယ်နေရာမှာဘာတွေရှိတယ်တောင်ထိပ်ကနေကြည့်လိုက်ရင်လှပတာတွေတွေ့တယ်ဆို တောင်ချေရလူကမင်းပြောတာအလကမဟုတ်ပါဘူးလို့ပြောလို့မရဘူးလေသူနေရာကြည့်မှသူမြင်မှာပေါ့အဲ့ဒါလိုပဲဘဝနိရောဓဒုက္ခနိရောဓဆိုတဲ့နိဗ္ဗာန်ကိုလည်းပဲတောင်ထိတ်လူဟာမျိုးမဂ္ဂင်၈ပါးအကျင့်တရားကျင့်ပြီးတော့မှသာလင်ပြောလို့ရမှာပေါ့အဲ့ဒါနဲ့ပါပဲကြည့်လို့မြင်တယ်အဲ့တော့မြတ်စွာဘုရားကဒီသုတ်တံမှာထပ်ဆင့်ပြီးတော့ဟောလိုက်တာလို့သစ္စာ၄ပါးပဲအတ္တစာဒုက္ခဒုက္ခသမုဒိယဒုက္ခသစအတိတ်ကမအရိယစတ္ထင်္ဂိကမေကံဒုက္ခဥပသမခာမိနာဒုက္ခဥပသမခာမိဒုက္ခချုပ်ငြိမ်းရနိဗ္ဗာန်ကိုရောက်စေနိုင်တဲ့မေကံ၈ပါးခြင်းတရားတဲ့အဲ့ဒီ၄မျိုးကိုအရိယသစ္စာလို့ခေါ်တာအဲ့တော့အချင်းချုပ်ပြောမယ်ဆိုလို့ရှိရင်တော့ခန္ဓာ၅ပါးအဲ့ဒီကခန္ဓာ၅ပါးသည်ဒုက္ခတဏှာသည်သမုဒယအဲ့ဒီမှာဒီနှစ်ခုရဲ့မဖြစ်တာခန္ဓာနဲ့တဏှာဒုက္ခနဲ့ဒုက္ခသမုဒယနှစ်ခုတို့ရဲ့ချုပ်ငြိမ်းသွားရသည်ဒုက္ခနိရောဓဥပိ္ပန္နအပ္ပုတ္တိဒုက္ခနိရောဓဥပိ္ပန္နအပ္ပုတ္တိဆိုဒုက္ခနဲ့ဒုက္ခသမုဒိယနှစ်ခုတို့ရဲ့မဖြစ်တဲ့နေရာနော်အကြောင်းလည်းမဖြစ်တော့ဘူးအကျိုးလည်းမဖြစ်တော့ဘူးဥပိ္ပန္နအပ္ပုတ္တိနိရောဓအဲ့ဒီနိရောဓကိုရောက်စေနိုင်တဲ့အကြောင်းတရားသည်မဂ္ဂသစ္စာဒုတိယ၄ပါးအကြောင်းနဲ့အကျိုးနဲ့ရှင်းပြထားတာရှိတယ်ပြည့်ပြည့်ဝအဲ့တော့ဘုန်းကြီးတို့တွေသစ္စာ၄ပါးကတော့ကိုယ်တိုင်တွေ့တာပဲကျန်တဲ့သစ္စာ၄ပါးတွေ့အောင်ကြိုးစားကြရမှာဖြစ်တယ်ပေါ့ဝိပဿနာတရားထုတ်တယ်ဆိုတာကျန်တဲ့သစ္စာ၄ပါးကိုတွေ့ဖို့အတွက်ကြိုးစားခြင်းပဲဖြစ်တယ်သစ္စာ၄ပါးကတော့ကိုယ်တိုင်သိရှိနေတဲ့အရာပဲဖြစ်တယ်သို့သောအမှန်သိဖို့တော့လိုသေးတာပေါ့နော်အဲ့တော့ဒီသစ္စာ၄ပါးကိုမြတ်စွာဘုရားကသမ္မပညာယပတ္တိမကန်သောပညာနဲ့မြင်ပြီဆိုလို့ရှိရင်တော့တတ်တဲ့ခတ်တုံပရမန်တန္တဝိတ္တဝါနပုဂ္ဂလောအခြေခံနေစပြောလိုက်တာသစ္စာလေးပါးကိုမြင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတန်တရားကြီးတဲ့ကျင်လဲတောင်မှပဲခုနှစ်ဘဝပဲကျင်လဲတော့မယ်တတ္တဗံကိုပြောရတာဒါအနိုင်ဆုံးတတ္တဗံနော်တတ္တဗံခုနှစ်ဘဝဆိုတာအနိုင်ဆုံးတတ္တဗံကိုပြောတာတချို့တတ္တဗံကအလွန်ဆုံး6ဘဝတဘဝတည်းရှိတဲ့တတ္တဗံဧကပိစီလို့ခေါ်တယ်တဘဝပဲရှိတော့6ဘဝနဲ့9ဘဝနဲ့6ဘဝကြာမှာဖြစ်တဲ့သောတပန်ကိုကောလံကောလသောတပန်လို့ခေါ်တယ်။ခုနှစ်ဘဝအလွန်ဆုံးဖြစ်တဲ့သောတပန်ကိုတတ္တခတုပရမလို့။တော့သောတပန်အဆင့်3ဆင့်ပေါ့သောတပန်တော့3မျိုးခွဲထားရှိတယ်။တတ္တခတုပရမဆိုတာတန်တရာမှာခုနှစ်ဘဝဖြစ်နိုင်သေးတယ်။အဲ့ဒီသောတပန်ကအပြော့ဆုံးသောတပန်လို့ပြောအောင်သူရနေနဲ့အစင်းမြင့်တဲ့သောတပန်ကောလံကောလဟိုဘွားနေဒီဘွားသွားခုနှစ်ဘွားပြည့်အောင်တော့မနေဘူးသူကအများဆုံးမှ6ဘွားပဲ။နောက်ဧကပီစီဆိုတဲ့သောတပန်ကျတော့သောတပန်ဖြစ်ပြီးနောက်တစ်ဘွားပဲပြီးရင်ဘွားသိမ့်တော့တာ။ရှရဏတုတ်မှာဆိုလို့ရှင်နတ်တိဘဝံအထမမာရိယန္တိသောတပန်ပုဂ္ဂိုလ်တွေဟာတဲ့ရှစ်ခုမြောက်ပရိသေရေကိုမယူဝဘူးလို့ပြောတာရှစ်ခုမြောက်ဘဝဖြစ်ပရိသေရေကိုမရယူဝဘူးလို့ပြောတာဒါတတ္တခတုပရမကိုယူရပြီးတော့ပြောတာသို့တော့စာပေမှာကအစူရိကွဲပြားနေတာတွေတော့ရှိတယ်စူရိကွဲပြားနေတာရှိတယ်နောက်ပိုင်းမှာကွဲပြားနေတာရဏတုံမှာမြတ်စွာဘုရားက တောတပံရဲ့ဘဝဟာခုနှစ်ဘဝလိုပဲဒီရှစ်ခုမြောက်ဘဝကိုမယူဘူးလို့အတိအကျကြာကြာဟောထားတာဖြစ်တော့လေနောက်ဆုံးပါဠိကျမ်းဂန်နေတယ်မှာအယူဆတစ်ခုဖြစ်လာတာဘာတွေဖြစ်လာတော့ဆိုတာဒါကာမဘုံကတောတပံကိုရည်ရွယ်ပြောတာပါတဲ့ဟိုးအထက်မြမပြေကတောတပံကြတော့ခုနှစ်ဘဝတည်းပူပါတယ်လို့ပြောတာအတော်စဉ်းစားရခက်တဲ့အရာပဲနော်ကနေ့ဒီအောင်ကျင့်နှက်လောက်တဲ့အဖြေတော့မရှိဘူးသို့သောစာမာတော့အဲ့လိုရှိနေတယ်တော့ပြမပြေရောက်ရင်ခုနှစ်ဘဝတည်းပို့ပြီးတော့နေလို့ရတယ်ဆိုတဲ့အတိတ်မျိုးပါနေတယ်ရသော်ပြဟောတဲ့ပါဠိတော်မှာတော့ဒီတိုင်းပဲသို့သောအနာဂတ်နေ့တောင်မှပဲဖုံးစင်းစားအနာဂတ်ဆိုတာရှိတယ်နောက်ဖျားပွင့်မှပဲရှောက်ကြည့်မှရတော့မယ်ဒီကိုယ်တိုင်တော့ဆုံးဖြတ်နိုင်မှုမလွယ်ဘူးပေါ့ဒီကိစ္စအနာဂံတောင်မှဥဒ္ဒံသောတာအနာဂါမိဆိုတဲ့အခါမှာတော့ဘဝတွေရှိနေသေးတယ်သူကသောတပန်တောင်ခုနှစ်ဘဝဆိုအနာဂံကပုံစံစားပြီးတော့အများကြီးနေမယ်ဆိုလို့ရှင်တော့ဖြစ်နိုင်ခဲ့လားလို့တန်တရားဖြစ်တယ်အဲ့ဒါဒါကိုတန်တရားဖြစ်တယ်ပြောတော့ပါစာထဲမှာပါတာတွေရှိတယ်တချို့တွေကဟိုစာပေမှာကြည့်လိုက်လို့ရှိရင်လူဘွားကတောတပံကိုပြောတာတဲ့ခုနှစ်ဘွားဆိုတာမြမပြေကြတော့ခုနှစ်ဘွားတဲ့ပူပါတယ်လို့ဆိုပြီးတော့ပြောတာတွေရှိတယ်စာရှိနေသည့်အတွက်ကြောင့်ညင်းမို့ရကြတော့လည်းခက်တယ်မညင်းပါဘူးနော်ညင်းကြတော့မလို့ဘောအညင်းဘွားဖို့တော့မလို့ဘူးသို့သောတိကျသေးကြတဲ့တခုတည်းကိုလက်ခံမဲ့ဆိုလို့ရှိရင်တော့သုလနေဒေသပါဠိမှာကိုးကားစရာတော့ရှိတယ်အဲ့ဒီပါဠိမှာကိုးကားစရာဘာလို့ဆိုရင်သူကသောတပတ္တိမေဟာတဲ့သောတပတ္တိမေစိတ်ပေါ်လိုက်တာနဲ့တပြိုင်နက်အဲသောတပတ္တိမေစိတ်ကခုနှစ်ဘဝရဲ့ဟိုဘက်မှာဖြစ်နိုင်တဲ့ကံတရားတွေအလုံးကိုဖြစ်စီပြီးသားဖြစ်သွားပြီခုနှစ်ဘဝရဲ့ပို့လို့မရဘူးသူကသောတပတ္တိမေပထမအကြိမ်ကြားလိုက်ကြတဲ့အဲ့ဒါမရှိတော့ဘူးကံနဲ့ကိလေသာကိုဖြည့်ဆည်းပြီးသားဖြစ်သွားပြီလို့ပြောတယ်တဂရကံဖြစ်တဲ့အခါကျတော့ငါဘဝအလွန်ဆုံးဖြစ်ပြီးတော့ဟိုဘဝမှာဖြစ်နေကြကံနဲ့ကိလေသာတွေကိုကုန်ရှင်းလိုက်ပြီးပြီအရတကရာကံဖြစ်အနာကံဖြစ်တယ်ဆိုလို့ရှိရင်တဲ့နှစ်ဘဝပဲခြံကျန်တာတွေအကုန်လုံးရှင်းပြီးသားဖြစ်ပြီတဲ့အဲ့တော့တန်လျာထဲမှာလက်ကျန်နှစ်ဘဝပဲသူရှိရအနာကံအဲ့တော့ဥဒ္ဒံသောတအနာကမိတောင်ဖြစ်နိုင်စရာအကြောင်းမရှိဘူးအဲ့တိုင်းဆိုအဲ့တော့စာအဆိုတွေကိုပြောပြတာနော်ဟိုနှစ်ပေါင်း2600ယောဂစာပေတွေဆိုတော့တလောက်ကလေးတော့တွဲရင်လည်းလွဲမှာပေါ့ဖျားပွင့်မှာပဲဒီဟာဆုံးဖြတ်လို့ရဖျားပဲမိမရအဲ့တော့ဒီဟာတော့တိကျတယ်သူကနော်တိကျတယ်အနာဂတ်ဖြစ်ရင်နှစ်ဘဝကကျင့်တဲ့ဟာတွေအကုန်လုံးသူကဖယ်ချပြည်ပြီတယ်ယဟန္တာဖြစ်ရင်ဘဝဖြစ်စေနိုင်တဲ့အရာအလုံးကုန်ဆုံးပြီလို့ပြောတယ်အဲ့တော့ဒီစာအရာပြောမယ်ဆိုရင်သောတပန်ဆိုရင်ခုနှစ်ဘဝအလုံးဆုံးတဂရကံဆိုရင်ငါးဘဝအလုံးစုံအနာကံဆိုရင်နှစ်ဘဝအလုံးစုံဖြစ်တဲ့ဘဝနေမှာနှစ်ဘဝအလုံးစုံယန္တာဆိုရင်ဘဝမရှိတော့ဒါကတော့သူကတော်တော်တိတိကျကျလေးဆိုထားတာအဲ့ဒါကြည့်မယ်ဆိုလို့ရှိရင်ကာမပုံသောဖြမပုံသောမေးစရာမရှိတော့ဘူးပေါ့သို့တော်စာထဲမှာတော့အဆုတ်ကွဲပြားမှုလေးတွေတော့ရှိတယ်ပေါ့ရှိတယ် ဒါပေမဲ့အဲ့ဒီဆိုကွယ်ပြတ်မှုကိုဆုံးဖြတ်နိုင်မှုမလွယ်ပါဘူးမဆုံးဖြတ်နိုင်ပါဘူးမဆုံးဖြတ်နိုင်တော့စဉ်းစားကြည့်ပါလေတခုတွေးမိတာတော့ပြောရမယ်ဆိုရင်ဝိပဿနာဉာဏ်နဲ့ဘဝကြီးကိုညီးငွေ့ထားတဲ့ပုဂ္ဂိုလ်တယောက်ဟာဘယ်သူမှဘဝကိုဆက်ဆံ့ခြင်းမမဟုတ်ပါဘူးဒါသဘောတရားကိုပြောပြတယ်နော်ဝိပဿနာဉာဏ်ကဘဝကိုညီးငွေ့တဲ့ဉာဏ်ကိုအဲ့တော့ဘဝကိုညီးငွေ့တဲ့နိဗ္ဗိတဉာဏ်ရှင်းတန်နေတဲ့ပုဂ္ဂိုလ်တယောက်ဟာသောတပန်ဖြစ်ပြီးမှသူကခုနှစ်ဘဝအပြင်ရှေ့ကိုဖြစ်ချင်သေးတယ်ဆိုတော့မဖြစ်နိုင်တော့ဘူးလို့ထင်ပါတယ်အလုံးဟာသောတပန်တော်တပံကိုကပဲခုနှစ်ဘဝအလွန်ဆုံးဆိုတာသူရဲ့လက်ကြံဘဝဟာခုနှစ်ဘဝပဲရှိတယ်ခုနှစ်ဘဝဟိုဘက်မှာဖြစ်နိုင်တဲ့ကံတရားတွေကိလေသာတွေအကုန်ချုပ်သွားပြီမရှိတော့အဲ့ဒီကိလေသာအမြင့်ဖြတ်ပြီးသားသူကဒါကြောင့်ဟိုယရဏတုတ်မှာတော့နတိဘဝံအထမမာရိယန္တိတော်တပံပုဂ္ဂိုလ်တွေဟာတဲ့ရှစ်ခုမြောက်ဘဝကိုဘယ်တော့မှမယူပါဘူးသတိစကားလည်းတော်တိကျသေးကြတဲ့စကားပဲအဲ့လိုတိကျသေးကြရဲ့အတန်းနဲ့ဒါကာမဘုံကိုပြောရပါလို့ဆိုတာထက်ကွန်လာတဲ့အခါကျတော့စဉ်းစားရတော့တော်ခက်သွားတာပေါ့နော်ဒီဟာပဲအတိပြုတာဒါပဲအတိပြုရင်ခုနဆုလန်းလေးတွေသာပါဠိမှာအတိပြုတာနဲ့ kait တယ်တော်တော်ပါဆိုရင်ခုနဘဝအလုံးစုံပဲတက္ကရာကံဆိုငါဘဝအလုံးစုံပဲအနာကံဆိုနှစ်ဘဝအလုံးစုံပဲယန္တာဆိုရင်ဘဝကုန်ပြီဖြစ်တော့အဲ့ဒီဟာတော့အရှင်းဆုံးပဲပေါ့သူကျွတင်ပြီးတော့ဖယ်ရှားပြီးသားဖြစ်နေသောတပတိမဲ့ရလိုက်တာနဲ့ခုနှစ်ဘဝဟိုဘက်မှာဖြစ်နိုင်ခြင်းရှိတဲ့ကံနဲ့ကိရိတာတွေကိုအကုန်ဖယ်ပြီးသားဖြစ်သွားတယ်အဲ့တော့ဖြစ်နိုင်စရာဖြစ်နိုင်ခြင်းရှိတာတွေဆိုတာ possibility တွေကိုပြောတာတော့ပယ်တယ်ဆိုတာဖြစ်နိုင်ခြင်းရှိတာတွေကိုပယ်တာပဲလေဖြစ်နိုင်မြေရှိတဲ့အနေအထားတွေကိုအလုံးရှင်းထုတ်ပြီးသားဖြစ်တယ်ဆိုတော့ဘယ်ကနေလာဖြစ်ရမှာတော့ဖြစ်เสียအကြောင်းမရှိတော့ဘူးလို့ဒါကတော့ဟိုကိုတူတဲ့ယုံကြည်ချက်ပါမှားတာလည်းဖြစ်ခြင်းဖြစ်မယ်မှန်တာလည်းဖြစ်ခြင်းဖြစ်မယ်စပိယပြောပြလာတာနော်အဲ့တော့ယရဏတုတ်ကိုပဲတည်ပြုမယ်ဆိုရင်နတေဘုံအထမမာရိယန္တိစာနဲ့ပတ်သက်ပြီးတော့အငင်းပွားစရာတော့ရှိတတ်တာပေါ့နော်ရှိတော့ညင်းစရာမလိုပါဘူးကိုကြိုက်ရင်ကိုယူပေါ့နော်တန်တရားတွေမှာပျော်ပျော်နေကြရင်တော့ပျော်ပေါ့ဒါဘယ်သူမှကန့်ကွက်စရာမရှိပါဘူးလူတွေဆိုတာဘာလုပ်တာတော့ကိုယ်ဆန္ဒကိုဖြည့်ဆည်းကြတာပဲတခါတော့ကဂျာမန်ဂျာမနီရလာတဲ့ဂျာမန်ဒိုရစ်တယောက်ကဟိုပကံကနေပြီးတော့ရှမ်းကုန်ထီအောင်လာပြီးတော့မေးကျင်လို့ပါဆိုလာမေးတယ်အေးမေးကျင်တာမေးပေါ်လို့ငါဖြေနိုင်ရင်လည်းဖြေမယ်လို့ပြောတာသူမေးတယ်ပါမေးတော့ဘဝဆိုတာဘာလဲတဲ့သူကဟာဘဝဆိုတာတဲ့ကိုယ်ဆန္ဒကိုဖြည့်ဆည်းဖို့ကြိုးစားနေတာဟာဘဝပဲပေါ့လို့သူအဲ့လိုပြောလိုက်တယ်အဲ့ပြောတော့သူနောက်ထပ်ထပ်မမေးဘူးကိုယ်ဆန္ဒကိုဖြည့်ဆည်းတာပဲလို့အဲ့တော့ပြောတယ်ရှင်ဘုရားတို့တရားဟောတဲ့အခါမှာသူတွေ့တာနဲ့ဗမာပြည်မှာဘုရားတွေအများကြီးပဲတဲ့အဟောင်းတွေလည်းအများကြီးအစ်စ်တွေလည်းတဲနေကြတော့မယ်တဲ့အဲ့ဒါရှင်ဘုရားသွားပြီးတော့ဘုရားအစ်စ်တွေမတဲဘူးဘုရားတဲ့မဲ့အစားကြောင်းဆောက်ဖို့မူလရန်ကြောင်းနေသာသင်္ကြန်ကြောင်းနေလို့နေတယ်ပေါ့အဲ့ဒါတွေဆောက်ရင်မကောင်းဘူးလားခေါ်လို့မရဘူးလားတဲ့အဲ့လိုမဟုတ်ဘူးလားတဲ့သူခေါ်လို့ပဲရမလဲကွာလို့လူဆိုတာကိုယ်ဆန္ဒကိုဖြည့်ဆည်းတာလို့ဘဝရဲ့အတိတ်ပဲကွာကိုယ်ကြိုက်တာကိုယ်လုပ်တာအဲ့ဒါလူပဲလို့ငါတို့ခေါ်လို့ပဲရမလဲ तू ကလည်းသူ့ရဲ့ဆန္ဒကဒီဖျားတယ်လေရမှာ तू စိတ်ထဲမှာ तू ဆန္ဒပြည့်တယ်ဆိုတော့ तू တဲမှာပေါ့လို့ဖះတဲ့ရမှာဖះမတဲ့နဲ့ ဥလရံကြောင့်ဆောက်ဆိုလို့သူဆန္ဒမှာမဟုတ်တာလို့အဲ့ဒါဆိုရင်ငါမင်းကိုပြောမယ်လို့မင်းနဲ့ခုလိုနိုင်ငံတကာလှည့်ပြီးတော့တူရစ်တွေနဲ့ခရီးသွားနေရတာပတ်စံတွေအများကြီးကုန်နေမှလားလို့အဲ့ဒါမင်းခရီးမသွားနဲ့လို့အဲ့ဒီကုန်ကြတဲ့ငွေတွေမူလရံကြောင့်လာဆောက်ပါလားလို့ဆိုရေးနေတယ်ဘာပြောတော့ရလူစရာကိုဆန္ဒကိုဖြည့်စေတာလို့အင်္ဂလန်ကအမျိုးသမီးတယောက်ကလည်းသခိုင်းတောင်ကိုလှက်ပြီးတော့ဖရားတွေပြတော့သခိုင်းဆိုတာတောင်ထိပ်တိုင်းမှာဖရားရှိတာဟုတ်အဲ့တော့သူဖရားတွေဖရားဘူးတစ်ခါလိုက်ပြတော့ကသူကဟိုမှာလဲဖရားတွေလည်းအများကြီးပဲဟိုမှာတစ်ခုတဲနေပြန်ပြီပေါ့လေလိုလိုလားတဲ့သူက It is necessary is it necessary ဒါလိုသလားတဲ့သူကပြောတယ်အိမ်မင်းအတွက်တော့မလို့ပေါ့ကွာသူ့အတွက်လို့လို့လှုပ်တာပေါ့လို့လူဆိုတာကိုယ်ဆန္ဒကိုဖြည့်စေတာလို့အဲ့ဒါလို့ပဲပြောလိုက်ရတယ်ဟုတ်တယ်လေလူတယောက်အနေနဲ့ကသူကတော့မလို့ဘူးပေါ့သူမလို့ချင်တာနဲ့သူများလည်းမလို့ရဘူးလို့ပြောလို့တော့မရဘူးလေဆိုတာအဲ့တော့ကိုယ်ဆန္ဒကိုဖြည့်စေတာဒါလူဘဝလူရဲ့ဘဝရဲ့အထိပ္ပယ်ပဲလို့လူတိုင်းလူတိုင်းဟာကိုယ်ဆန္ဒရှိရကိုလှုပ်ကြတာပဲလို့အဲ့ဒါတို့သွားပြီးတော့ပြောလို့မရဘူးလို့ဟောပိတ်လို့လည်းမရဘူးလို့သူဆန္ဒရှိမှသူလုံးမှာပေါ့အဲ့နိုင်ငံညာသားတွေကလည်းအဲ့ဒီလိုပဲသူတို့လှုပ်ချင်တာကိုလှုပ်ခိုင်းလို့ရတယ်လို့ထင်နေတာသူတို့သူတို့လည်းလှုပ်သလားဆိုတော့မလှုပ်ဘူးသူလည်းနိုင်ငံညာတူရစ်မလုံးနဲ့လေအဲ့တနေ့ခီးထွက်လို့ကုန်နေသေးတယ်လှူပါလားအကြောင်းဆောက်ပြီးတော့မူလရန်ကြောင်းနေဆောက်ပါလားမဆောက်ဘူးသူတို့လည်းလျှောက်လဲတာပဲဒါလည်းသူဆန္ဒသူဖြည့်စေတာပဲလေအဲ့တော့ဘဝဆိုတာအဲ့လိုပါပဲအဲ့ဒီဆန္ဒတွေလိုအပ်ချက်တွေလိုချင်တာတွေအကုန်ကုန်ပြီဆိုတော့မှနိဗ္ဗာန်ဆိုတာရောက်မှာပဲလေလူတွေရှိဒီတွေ့တာမှုတွေလိုချင်မှုတွေရှိနေတဲ့များတော့เนาะဆန္ဒပဲခေါ်ခေါ်လောဘလည်းခေါ်ခေါ်ပေါ့ကာမိဆန္ဒလိုပဲခေါ်ခေါ်ဆန္ဒရာဂလိုပဲခေါ်ခေါ်ဒါလူတွေမှာတော့ပုထုဇဉ်တွေအရောရောနေတာပဲအဲ့ဒီကိုယ့်ရဲ့စိတ်ဆန္ဒတွေရှိနေသမျှတော့ကိုလိုချင်တာလုပ်ကြမှာပဲဒါအရကျော်လာဟိုနောက်တိုင်းမှာဆိုစေဖာရီတို့ဘာလို့ discover channel တွေ bari ကြည့်ကြည့်ပါလားတော့တဲ့သွားပြီးတော့အန်နေအတွေ့ခံပြီးတော့ဟိုရှင်နေကြတယ်အနေကြီးပါတဲ့အကောင်ကြီးကဗရာကြီးတကားကနဲ့ရိုက်နေတဲ့သူတွေရှိတယ်ဒါနဲ့သူတို့ဆန္ဒဖြည့်နေတာပဲလေသူကဓာတ်ပုံတို့ရင်းလဲလို့ရှိရင်ဒေါ်လာတွေရမယ်ဆိုတာလည်းရှိမှာပေါ့ဒါသို့သောဝါသနာကိုရင်းခံတာကိုပြောတာတခြားနည်းနဲ့လည်းစီးပွားဆိုတာဖြစ်တာရှိတယ်သို့သောအဲ့ဒါလို့အနေအကျားကရတဲ့ဟာကမှသူတို့ကချိန်နဲ့လို့လုပ်နေကြတာပဲလူစအဲ့တော့အနစ်ချုပ်ကပြောမှဆိုရင်လူဆိုတာကိုယ်ဆန္ဒကိုပဲ။အဲ့တော့အရိယာဖြစ်ပြီဆိုလို့ရှိရင်တော့သုလနေရိတာပါဠိမှာဆိုထားတဲ့ဝိညာဏတ္တနိရောဓိနာဆိုတဲ့အဲ့စကားကိုကြည့်မယ်ဆိုလို့ရှိရင်တော့သောတပန်ဒီခုနှစ်ဘဝအလွန်ဆုံးသက္ကရာဂန်ဒီ၅ဘဝအလွန်ဆုံးအနာဂန်ဒီ၂ဘဝအလွန်ဆုံးရှာနာဆိုတာဘဝမရှိတော့ဘူးလို့ဒါယတိပြတ်ဖြစ်နိုင်ချေအများဆုံးရှိတယ်လို့ပြောရမှာဖြစ်တယ်။ဘာဖြစ်လို့လဲဆိုရင်တတဗံဖြစ်ဖို့ဖြစ်ဖြစ်တဂရဂံဖြစ်ဖို့ဖြစ်ဖြစ်အနာဂံဖြစ်ဖို့ဖြစ်ဖြစ်ရဟန္တာဖြစ်ဖို့ဖြစ်ဖြစ်ဝိပဿနာကသွားတာကြည့်ပဲအကုန်လုံးဝိပဿနာဉာဏ်နဲ့မှဘဝကိုလိုချင်တဲ့ဝိပဿနာတခုမှမရှိဘူး။နော်။နိဗ္ဗိဒဉာဏ်နဲ့သွားတာကြည့်ပဲအကုန်လုံးရူပတမိန်ပြီးနိဗ္ဗိန္တိဝေဒနာယပြီးနိဗ္ဗိန္တိသင်ညာယပြီးနိဗ္ဗိန္တိသင်္ခါရေတုပြီးနိဗ္ဗိန္တိနော်ဝိညာဏတမိန်ပြီးနိဗ္ဗိန္တိဒါပဲလေရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ကိုညှင်းွေရမှာလေအဲ့တော့ရမယ်ဆိုတော့လိုချင်မှာမဟုတ်ပါဘူးညှင်းွေလို့မှမုတ်စီတုကမြတာလွတ်ချင်လွတ်ချလိုက်ချင်လက်ထဲမှာမိခဲကြီးခြင်တာလို့ပူလောင်နေတာလွတ်ချချင်တာအဲ့တော့ခန္ဓာငါးပါးကြီးကိုလွတ်ချလိုက်ချင်တာ ကင်မထားခြင်းရှင်သာရိပုတ္တရာပြောတဲ့စကားကိုကြည့်ပါလားဘာရိတောဘဝပါရိနာခိရိယဥ္စာရိတောရထားဘဝရဲ့ဝန်တော့မိုးကြီးကအလွန်ကိုလေးတယ်တဲ့သူစိတ်ထဲမှာတောင်ကြီးကိုထမ်းထားရတယ်လို့ပဲတောင်ကြီးကိုရွက်ထားရတယ်လို့ပဲအဲ့တော့ကြောက်တောင်ကြီးတဲ့တောင်ကိုကိုကရွက်ထားမဲ့ဆိုရင်ဘယ်လောက်လေးလဲမလဲသူကဥပမာပေးတာအဲ့ဒီလောက်ကိုပေးထားတာခိရိဥ္စာရိတော်ရထားတောင်ကြီးကိုမထားရတယ်လို့တဲ့ဘဝဆိုရယ်ဝန်တော့ဘူကြီးမထားတာအလွန်ကိုလေးပါတယ်လို့ရှင်သာရိပုတ္တရာပြောတဲ့တကားဒါအမှန်တမ်းမှမှတ်တယ်ဒါအရိယပုဂ္ဂိုလ်ရဲ့စိတ်နေသဘောထားကိုထင်ရှားစေတယ်ပေါ့နော်အဲ့တော့လူဒီလိုဘဝဆိုရယ်ဝန်တော့ဘူကြီးလို့မြင်တဲ့ပုဂ္ဂိုလ်တွေဟာနိဗ္ဗာန်ညာနဲ့မြင်ခဲ့တာပဲလေဒါကြောင့်မို့နတ်ဒေဝံအတ္တမာရိယန္တိဆိုရလို့ပဲဒီမှာလဲသတ္တတခတုပရမန်တန်တေတန္တဝိတဝနာပုဂ္ဂလောတဲ့ဒီပုဂ္ဂိုလ်ဟာတဲ့ခုနှစ်ကြိမ်အလွန်ဆုံးတန်တေရထဲမှာတဘွားနေတဘွားဖြစ်ပြီးတဲ့နောက်မှာတဲ့ဒုက္ခတန္တကရောဟောတိသဗ္ဗတန်ယောဇနဲ့ခရာတန်ယောဇနေအလုံးကုံသွားလို့ဒုက္ခဆိုတာကိုအဆုံးသတ်သွားမှာဖြစ်ပါတယ်လို့တော့ဒုက္ခဆိုတာဘာသူပြောတော့ခန္ဓာ၅ပါးကိုပဲပြောတာနော်ခန္ဓာ၅ပါးတွေအကုန်လုံးဘဝမှာဖြစ်တဲ့ဟာတွေအကုန်လုံးပြောတာဒုက္ခကိုအဆုံးသတ်သွားမှာဖြစ်တယ်ဆိုတာဒုက္ခသစ္စာကိုအဆုံးသတ်သွားတာပြောတာတော့ကြတော့ခေါင်းကြိုက်တာကိုပင်ကီလာဆေးလေးတောက်ပြီးတော့ပျောက်သွားပြီလို့အဲ့ဒီဒုက္ခဟောတာဒုက္ခလို့ထင်နေလို့ရှိရင်တော့နော်လူတွေစိတ်ထဲမှာခံစားရတဲ့ဒုက္ခမျိုးကိုဆိုလိုတာမဟုတ်ဘူးဒုက္ခတန္တကရောဒုက္ခရဲ့ဒုက္ခကိုအဆုံးသတ်အောင်လုပ်လိုက်နိုင်တယ်အလွန်ဆုံးခုနှစ်ဘဝပဲဖြစ်ပြီးဒုက္ခကိုအဆုံးသတ်သွားမှာဖြစ်တယ်လို့မြတ်စွာဘုရားကဒီပုဂ္ဂလသုတ်တံမှာအခုလိုဤကုန်းချုပ်ပြီးတော့ဟောကြတာဖြစ်ပါတယ်တရားချက်ကိသူတော်စင်ပြိဿအပေါင်းတို့တန်တရာကြီးကိုညီငွေ့လို့ဝိပဿနာဉာဏ်ရှင်းတဲ့ပုဂ္ဂိုလ်ရဲ့တွားရလမ်းကြောင်းဖြစ်တဲ့သစ္စာလေးပါးကိုသိမြင်ပြီးနောက်ဆုံးမှဆင်းရဲဒုက္ခကိုဆုံးသတ်ကြတာဖြစ်လို့တို့တဲ့တွင်လည်းဆင်းရဲဒုက္ခဆုံးမသတ်နိုင်လို့ရှင်တန်တရာထဲမှာဒုက္ခမျိုးစုံခံစားကြရမှသာဖြစ်ပြီးဆင်းရဲဒုက္ခဆုံးသတ်နိုင်ပါသာလဲဒုက္ခမျိုးစုံကလွတ်မြောက်မှာဖြစ်တယ်လို့ကိုစီကိုစီတတိတရားကြီးစွာထားယူကြိုးစားအထုံးနိုင်ကြပါစေကုန်တည်း
Alu, Alu,
Alu. Shida chaya, Shimpeya,
Shimpeya,
Piyarvi dorudhi,
Piyarvi dorudhi.
Dhamma adinya,
Yashima
dalin, Nivan chanagu, Yamabhyu nai badwajau, Dhamma adinya, Yashidriya, Shidanyalaya, Dhamma dabin, Sinjimba, Yulujayui, Abhada dana,ဓမ္မဒါနာတရားအလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သာသာအာယုထားလျက
်
ငါကြကြပါကုန်၏တရားတော်မြတ်ကိုဓာတဘဝုထုအစူစူတို့ဖြင
့်
ပူဇော်ကြပါကုန်၏
ပူဇော်ကြပါက
ုန်၏ယနေ့ယခုအာထုပြုလို့ကြရသောဤကောင်းမှုသည
်
နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည
်း
ဤကောင်းမှု၏
ဖြ
ို့ပါကကို
အ
Ami Epa, Apo Apa, Siyad Mama Savi, Kavadu Kavada, Lunab Yama, Nadawa Miyadu A, Amya Amya, Winga Vagoyi, Kudu Amya, Kudi Yaja Gondi Pshivi, Kusai Nipshya, Chanda Jati, Chicha Vase Gondari,
Alo, Chacha Dunya, Amya, 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 Yiko Munja Vagoda, Alu, Amya, 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 Amya,